တခိုင်ပြည်နယ်စစ်တွေးမြို့မှာဒီကနေ့ COVID-19 ရောဂါကူးစက်သူနောက်ထပ်6ဦးထပ်မံတွေ့ရှိကြောင်းနဲ့အခုဆိုရင်မြန်မာနိုင်ငံတဝက်မှာရောဂါကူးစက်သူ450ထိရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့ဩဂတ်လ23ရက်နေ့ည8နာရီမှာထုတ်ပြန်ထားပါတယ်စစ်တွေးမြို့စီးရုံကြီးကတခွဲနမူနာ40ခုပါဝင်တခွဲနမူနာ905ခုကိုဒီနေ့စစ်ဆေးတာမှာနောက်ထပ် virus ကူးစက်သူ6ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုရောဂါပိုးတွေ့ရှိတဲ့သူ6ယောက်စလုံးဟာမျိုးသမီးတွေဖြစ်ပြီးတော့အသက်18နှစ်ကနေ48နှစ်ကြားဖြစ်တယ်လို့ပြောပါတယ်သူတို့6ယောက်စလုံးဟာပြိပခီးသွားရာဇဝင်မရှိပေမဲ့လူနာအမှတ်446ကတော့ရောဂါတည်ပြုလူနာ2ယောက်နဲ့ထိတွေ့မှုရှိသူဖြစ်တယ်လို့ပြောပါတယ်ဒီထဲက5ယောက်ကတော့ရောဂါကူးစက်နိုင်ခြင်းများတဲ့အုပ်စုထဲမှာပါဝင်သူတွေဖြစ်ပြီးတော့1ယောက်ကတော့စောင့်ကြည့်လူနာဖြစ်ပါတယ်သူတို့6ယောက်စလုံးကိုစစ်တွေမျိုးပြည်သူစေုံကြီးမှာကုသမှုတွေဆက်လုပ်သွားမယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ဩဂတ်လ16ရက်နေ့ကပြည်တွင်းကူးစက်သူ1ယောက်ကိုတွေ့ရှိရာကနေစစ်တွေမျိုးမှာကူးစက်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်အခုလိုစစ်တွေမျိုးမှာကူးစက်မှုတွေတိုးလာနေတဲ့အတွက်ရန်ကုန်စစ်တွေလင်းခီးစင်တွေကိုရန်နာထားသလိုမန္တလေးစစ်တွေမော်တော်ယာဉ်လိုင်းတွေကိုလည်းရန်နာထားပါတယ်စစ်တွေမျိုးကနေမန္တလေးတိုင်းကိုလာတဲ့သူတွေအနေနဲ့လည်းကွာရန်တင်း21ရက်ဝင်ရမှာဖြစ်ပါတယ်လက်ရှိနိုင်ငံတွင်းယောဂအတီးပြူလူနာဟောင်းတွေထဲကနှစ်ကြိမ်ဆက်ပိုးမတွေ့သူနောက်ထပ်3ဦးထပ်တွေ့တာကြောင့်ယောဂသက်သာပျောက်ခင်းလာသူ342ဦးရှိပြီးတော့ဒီထဲက335ဦးကိုတော့ဆေးရုံကနေဆင်းသွင်းပြုပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွားအလာကန့်သတ်စောင့်ကြည့်နေပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးရှိတယ်လို့တည်ပြထားပြီးတော့မနေ့ဩဂတ်လ22ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီအထိနောက်ထပ်စောင့်ကြည့်လူနာသက်28ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။